នួនជាបងធំទី2និងខៀវសំផនប្រមុខរដ្ឋពាក់ព័ន្ធទៅនឹងឧក្រិដ្ឋកម្មអន្តរជាតិសំខាន់សំខាន់ជាច្រើនគឺឧក្រិដ្ឋកម្មប្រឆាំងនឹងមនុស្សជាតិឧក្រិដ្ឋកម្មសង្គ្រាមឧក្រិដ្ឋកម្មបន្លាយពូជសាសន៍ជាដើមដែលសង្ស័យថាពាក់ព័ន្ធទៅនឹងការកាប់សម្លាប់ពលរដ្ឋខ្មែរជាង 1,700,000 នាក់នៅចន្លោះឆ្នាំ1975ដល់ឆ្នាំ1979រាយការណ៍ពីរដ្ឋធានី Washington ខ្ញុំសុកខេមរា VOA
អរលោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយជាបន្តបន្ទាប់ទៅនេះលោកអ្នកនឹងបានស្ដាប់ព័ត៌មានអន្តរជាតិលើកទី2និងសេចក្តីរាយការណ៍អំពីរដ្ឋសភាជាតិបានចាប់ផ្ដើមប្រកាសជ្រើសរើសសមាជិកថ្មី9រូបរបស់គណៈកម្មាធិការជាតិរៀបចំការបោះឆ្នោតបទសម្ភាសន៍របស់ VOA ជាមួយលោកស្រីលឹមស៊ីហុងមន្ត្រីកម្មវិធីជាន់ខ្ពស់របស់មូលនិធិអាស៊ីប្រចាំប្រទេសកម្ពុជាអំពីបញ្ហាពលករចំណាកស្រុកខ្មែរទៅធ្វើការនៅប្រទេសថៃប្រមាណ 850,000 នាក់ដោយមានទាំងស្របច្បាប់និងទាំងខុសច្បាប់ពិធីសម្ពោធពូជនីយដ្ឋានរំលឹកវិញ្ញាណក្ខន្ធជនរងគ្រោះរបបខ្មែរក្រហមនៅក្នុងគុកទួលស្លែងតោះទៅនេះលោកកាយយ៉ានសូមជូនដើមរឿងនៃព័ត៌មានសំខាន់ៗនៅយប់នេះ
អង្គការសហប្រជាជាតិនិយាយថាវិបត្តិមនុស្សធម៌នៅក្នុងប្រទេសសេរីបានកើនឡើងយ៉ាងសម្បើមព្រឹទ្ធសភាសហរដ្ឋអាមេរិកបានអនុម័តច្បាប់ថវិកាដែលមុខជានឹងមានការប្រឈមមុខតទល់គ្នាជាមួយនឹងលោកអូបាម៉ាមនុស្ស2នាក់បានស្លាប់នៅក្នុងការផ្ទុះគ្រាប់បែកមួយនៅប្រទេសប៉ាគីស្ថាន
លំដាប់តទៅនេះលោកកាយយ៉ានសូមជូនព័ត៌មានអន្តរជាតិសូមអញ្ជើញលោកកាយយ៉ានចា
៎បាទសូមអរគុណអ្នកស្រីសារីតាកាលពីថ្ងៃប្រហ័ននេះអង្គការសហប្រជាជាតិបានរៀបរាប់អំពីស្ថានភាពកាន់តែធ្ងន់ធ្ងរឡើងនៃវិបត្តិមនុស្សធម៌នៅក្នុងប្រទេសសេរីនាយិកាផ្នែកមនុស្សធម៌របស់អង្គការសហប្រជាជាតិលោកស្រី Valerie Amos បានថ្លែងថាចំនួនជនជាតិសេរីដែលរស់នៅក្នុងតំបន់ដែលមានការឡោមព័ទ្ធឬដែលប្រថុយគ្រោះថ្នាក់ដោយទុរភិក្សខ្វះទឹកផឹកនឹងខ្វះការថែទាំសុខាភិបាលបានកើនឡើងជិត2ដងមកដល់ប្រមាណ440,000នាក់នៅដើមខែនេះសមាគមពេទ្យអាមេរិកសម្រាប់ប្រទេសសេរីបានចេញសេចក្តីរាយការណ៍មួយបង្ហាញថាចំនួនកាក់ស្មានរបស់អង្គការសហប្រជាជាតិដែលថាមានមនុស្ស 212,000 នាក់ដែលត្រូវបានកាត់ផ្តាច់ពីពិភពលោកខាងក្រៅនោះជាចំនួនទាបបំផុតហើយថាអង្គការសហប្រជាជាតិបានវាយតម្លៃទៀបអំពីវិបត្តិដ៏ពិតប្រាកដរបស់ជនទាំងនេះប្រជាពលរដ្ឋស៊ីរី 7.5 លាននាក់កំពុងរស់នៅក្នុងតំបន់ដែលពិបាកចូលទៅទាក់ទងបានដោយងាយព្រឹទ្ធសភាសហរដ្ឋអាមេរិកបានអនុម័តច្បាប់មួយដែលបានស្នើអំពីការកាត់បន្ថយថវិកាសហព័ន្ធដោយចំនួនច្រើនដែលនឹងជំរុញឲ្យមានការប្រយុទ្ធតទល់គ្នាដ៏យូររវាងសមាជិកគណៈបក្សសាធារណរដ្ឋនៅក្នុងរដ្ឋសភាហើយនឹងលោកប្រធានាធិបតីបារ៉ាក់អូបាម៉ានៃគណៈបក្សប្រជាធិបតេយ្យនៅក្នុងកិច្ចប្រជុំមួយកាលពីថ្ងៃប្រហ័សដែលបានធ្វើរហូតមកដល់ព្រឹកថ្ងៃសុក្រនេះសមាជិកព្រឹទ្ធសភាបានអនុម័តផែនការថវិកាផ្ទាល់របស់ខ្លួនដែលស្នើឲ្យមានការកាត់បន្ថយប្រាក់ចំណាយចំនួន5កណ្ដក់សញ្ញា1លានលានខ្ញុំសូមបញ្ជាក់ថា5កណ្ដក់សញ្ញា1លានលានដុល្លារក្នុងរយៈពេល10ឆ្នាំខាងមុខថវិកាដែលកាត់ភាគច្រើនគឺនៅក្នុងវិស័យថែទាំសុខាភិបាលចំណែកថវិកាសម្រាប់កងយោធានឹងកើនឡើងទៅវិញផែនការថវិកាឆ្នាំ2016របស់ព្រឹទ្ធសភាមានភាពស្រដៀងគ្នានឹងផែនការរបស់សភាតំណាងរាស្ត្រដែលបានអនុម័តនៅលើដើមសប្តាហ៍នេះដែលនឹងធ្វើឲ្យមានតុល្យភាពថវិកាក្នុងរយៈពេល9ឆ្នាំខាងមុខសភាទាំងពីរដែលត្រួតត្រាដោយគណៈបក្សសាធារណរដ្ឋនិងសម្របសម្រួលចំនួនខុសគ្នារវាងសេចក្តីស្នើទាំងពីរក្នុងពេល2សប្តាហ៍ខាងមុខនៅពេលដែលសមាជិកសភាទាំងពីរត្រឡប់ចូលមកធ្វើការវិញប៉ូលីសប៉ាគីស្ថាននិយាយថាការផ្ទុះគ្រាប់បែកមួយបានសម្លាប់មនុស្ស2នាក់ហើយនឹងធ្វើឲ្យរបួសយ៉ាងតិច13នាក់ផ្សេងទៀតនៅក្នុងទីក្រុងការ៉ាជីក្រមមន្ត្រីផ្លូវការនិយាយថាការផ្ទុះនៅព្រឹកថ្ងៃសុក្រនេះបានបណ្ដាលមកពីគ្រាប់បែកមួយគ្រាប់ដែលបានលួចដាក់នៅនឹងតូចក្រយានយន្តប៉ូលីសនិយាយថាគ្រាប់បែកបានផ្ទុះឡើងនៅពេលដែលរថយន្តធំដឹកប៉ូលីសមួយគ្រឿងបានបើកកាត់តូចក្រយានយន្តនោះ អ្នករងគ្រោះភាគច្រើនជាភ្នាក់ងារប៉ូលីសលោករ៉ាសាមូហាម៉េតជាស្នងការនគរបាល
រ៉ាសាកាបាសេអ្វីឌូទីកេលីជួនអារ៉ៃទេយូប៊ីឡាឡោចាទេ
លោកបានថ្លែងថាភ្នាក់ងារប៉ូលីសបានមកទីក្រុងរ៉ាសាកាបាតដើម្បីចាប់បន្តករណីកិច្ចនៅផ្ទះរបស់លោកបាឡាវ៉ាល់ដែលជាប្រធានគណៈបកប៉ាគីស្ថានពីពលផាទីនៅពេលប៉ូលីសបានទៅដល់ម៉ូតូមួយដែលបានចតនៅកន្លែងនោះបានផ្ទុះឡើងប៉ូលីស2នាក់បានស្លាប់ហើយនឹងត្រូវរបួសប្រមាណ13ឬ14នាក់ទៀតពួកតាលីបានបានអះអាងការទទួលខុសត្រូវនៅក្នុងការវាយប្រហារនេះលោកនាយករដ្ឋមន្ត្រីណាវ៉ាសារីសបាននិយាយនៅក្នុងសេចក្តីថ្លែងមួយថាអំពើកំសាកបែបនេះនឹងមិនធ្វើឲ្យទួនខ្សោយដល់ការបដិញ្ញារបស់រដ្ឋាភិបាលលោកដើម្បីបំបត្តិភេរវកម្មទេនៅថ្ងៃសុក្រនេះកូរ៉េខាងជើងបានទាមទារឲ្យកូរ៉េខាងសំទោសកូរ៉េខាងត្បូងបានទាមទារឲ្យកូរ៉េខាងជើងដោះលែងជនជាតិកូរ៉េខាងត្បូង2នាក់ដែលត្រូវចាប់ខ្លួននៅក្នុងប្រទេសកុម្មុយនីសនេះអំពីបទចារកម្ម
រដ្ឋសភាជាតិបានចាប់ផ្ដើមប្រកាសជ្រើសរើសសមាជិកថ្មី9រូបរបស់គណៈកម្មាធិការជាតិរៀបចំការបោះឆ្នោតនៅថ្ងៃនេះសមាជិក6រូបនៃសមាជិកកជបនេះត្រូវបានគេដឹងក្រៅផ្លូវការលោកនៅវណ្ណរិនរាយការណ៍ជូនពីរាជធានីភ្នំពេញ
នៅព្រឹកថ្ងៃសុក្រនេះគណៈកម្មាធិការអចិន្ត្រៃយ៍នៃរដ្ឋសភាបានសម្រេចបើកផ្លូវឲ្យមានការជ្រើសរើសបេក្ខភាពសមាជិកថ្មីនៃគណៈកម្មាធិការជាតិរៀបចំការបោះឆ្នោតកជបចំនួន9រូបមន្ត្រីគណៈបកប្រជាជនកម្ពុជានិងគណៈបកសង្គ្រោះជាតិបានឲ្យដឹងក្រៅផ្លូវការថាសមាជិក9រូបត្រូវកំណត់រួចហើយយោងតាមការព្រមព្រៀងនយោបាយនៃគណៈបកទាំងពីរគណៈបកនីមួយៗត្រូវស្នើបេក្ខភាពអិសរាជនចំនួន4រូបនិងបេក្ខជនទី9គឺជាបុគ្គលឯករាជ្យហើយត្រូវស្នើក្រោមការព្រមព្រៀងឯកភាពដោយគណៈបកទាំងពីរនេះនៅក្នុងសេចក្តីប្រកាសព័ត៌មានបន្ទាប់ពីកិច្ចប្រជុំយ៉ាងឆាប់រហ័សមួយដែលមានរយៈពេល71ម៉ោងនៅព្រឹកប្រហៀមថ្ងៃនេះគណៈកម្មាធិការអចិន្ត្រៃយ៍នៃរដ្ឋសភាបានបើកផ្លូវឲ្យសាធារណជនដែលមានបំណងចង់ឈរឈ្មោះជាបេក្ខជនសមាជិកកជបថ្មីនេះត្រូវដាក់ពាក្យសុំឈរឈ្មោះទៅកាន់អគ្គលេខាធិការដ្ឋានរបស់សភាចាប់តាំងពីថ្ងៃសុក្រទី27ខែមីនានេះតទៅរហូតដល់ថ្ងៃទី6ខែមេសាហើយការទទួលពាក្យនឹងធ្វើឡើងទាំងថ្ងៃសៅរ៍និងថ្ងៃអាទិត្យទៀតផងបេក្ខជនឈរឈ្មោះត្រូវភ្ជាប់ជាមួយនៅជីវប្រវត្តិសង្ខេបច្បាប់ចម្លងសម្បត្តិកំណើតច្បាប់ចម្លងអត្តសញ្ញាណប័ណ្ណជាតិខ្មែរសេចក្តីប្រកាសអំពីសញ្ជាតិសេចក្តីបញ្ជាក់អំពីការចុះឈ្មោះបោះឆ្នោតសញ្ញាបត្រចាប់ពីឧត្តមសិក្សាឡើងទៅបេក្ខជនត្រូវមានបទពិសោធន៍ការងារយ៉ាងតិច10ឆ្នាំជាដើមលោកយ៉ែមពុញរិទ្ធអ្នកនាំពាក្យរបស់គណៈបកសង្គ្រោះជាតិបានឲ្យដឹងថាគណៈបករបស់លោកបានសម្រេចជ្រើសរើសលោកគួយប៊ុនរឿនដែលជាសហប្រធានក្រុមការងារកំណែទម្រង់ការបោះឆ្នោតជាបេក្ខជនមួយរូបក្នុងចំណោមបេក្ខជនដែលត្រូវជ្រើសរើស4រូបនោះ
ជាការពិតបាទឯកឧត្តមគួយប៊ុនរឿនគាត់ត្រូវដាក់ពាក្យដូចគេដូចឯងមករដ្ឋាភិបាលដែរក្នុងសំណុំជាបេក្ខជនកូចបនហ្នឹងពេលនោះគណៈបកនឹងគ្រប់គ្រងបេក្ខភាពបុគ្គលតែ3រូបទៀតយើងមិនត្រង់ដល់នៅឡើយបាទ
មន្ត្រីជាន់ខ្ពស់គណៈបកប្រជាជនកម្ពុជាដែលស្នើសុំមិនបញ្ចេញឈ្មោះបានប្រាប់ VOA កាលពីម្សិលមិញថាបេក្ខភាពសមាជិកកោជបថ្មីទាំង4រូបខាងគណៈបកប្រជាជនកម្ពុជាទំនងជាមានលោកប៊ិនឈិនប្រធានក្រុមការងារចរចាផ្នែកកិច្ចការបោះឆ្នោតលោកកើតរិទ្ធរដ្ឋលេខាធិការក្រសួងយុតិធធលោកព្រំសុខារដ្ឋលេខាធិការក្រសួងមហាផ្ទៃនិងលោកសឹកប៊ុនហុកតំណាងរាស្ត្រមកពីគណៈបកប្រជាជនកម្ពុជាបេក្ខជនទាំង4រូបនេះស្ថិតនៅក្នុងក្រុមការងារគណនាយទម្រង់ការបោះឆ្នោតរបស់គណៈបកប្រជាជនកម្ពុជាដោយឡែកអ្នកនាំពាក្យគណៈបកប្រជាជនកម្ពុជាលោកឈឹមផលវរុនបានទាត់ចោលការអះអាងខាងលើនេះដោយនិយាយថាគណៈបកប្រជាជនកម្ពុជាមិនទាន់បានសម្រេចដាក់បញ្ជីឈ្មោះបេក្ខភាពកោជបទៅកាន់សភាជាតិនៅឡើយនោះទេគណៈបកទាំងពីរបានឯកភាពរួចហើយនឹងទទួលយកលោកស្រីពុងឈីវហ្គិចដែលជាអ្នកការពារសិទ្ធិមនុស្សដ៏ល្បីល្បាញមួយរូបនៅកម្ពុជាជាសមាជិកឯករាជ្យទី9របស់គណៈកម្មាធិការនេះលោកស្រីពុងឈីវហ្គិចដែលមានសញ្ជាតិបារាំងនិងខ្មែរមិនអាចទំនាក់ទំនងសុំការអត្ថាធិប្បាយតក្កិននឹងការសម្រេចចិត្តរបស់លោកស្រីនោះទេកាលពីថ្ងៃប្រហ័សព្រះមហាក្សត្រនរោត្តមសីហមុនីបានឡាយព្រះហស្ថលេខា ដាក់ឲ្យប្រើប្រាស់ច្បាប់ធំធំពីរដែលតាក់ទងនឹងការកែតម្រង់ការបោះឆ្នោតនៅកម្ពុជាគឺច្បាប់ស្ដីពីការរៀបចំនិងការប្រព្រឹត្តទៅនៃកោជបនិងច្បាប់ស្ដីពីការបោះឆ្នោតជ្រើសតាំងតំណាងរាស្ត្រតាមច្បាប់ស្ដីពីការរៀបចំនិងការប្រព្រឹត្តទៅនៃគណៈកម្មាធិការជាតិរៀបចំការបោះឆ្នោតសមាជិកនៃគណៈកម្មាធិការមួយនេះត្រូវមានសញ្ជាតិខ្មែរតែមួយគត់កាលពីសប្តាហ៍មុនលោកនាយករដ្ឋមន្ត្រីហ៊ុនសែននិងលោកឈៀងវុនអ្នកនាំពាក្យរដ្ឋសភាបានប្រកាសជាសាធារណៈថាសភាជាតិនឹងធ្វើការសម្រេចចិត្តចុងក្រោយបង្អស់លើសមាជិកកោជបទាំង9រូបនៅថ្ងៃទី13ខែមេសាខាងមុខនេះរាយការណ៍ពីរាជធានីភ្នំពេញខ្ញុំនៅវណ្ណរិន VOA
មកត្រឹមឆ្នាំនេះចំនួនពលករចំណាកស្រុកកម្ពុជាទៅធ្វើការនៅប្រទេសថៃមានចំនួនប្រមាណ85ម៉ឺននាក់រួមទាំងពលករស្របច្បាប់និងខុសច្បាប់លំហូរចេញនៃចំនួនពលករក្នុងចំនួនអច្រើននេះអាចបណ្ដាលឲ្យប៉ះពាល់ដល់សេដ្ឋកិច្ចនិងការអភិវឌ្ឍរបស់កម្ពុជានៅពេលអនាគតលោកស្រីលឹមស៊ីវហុងមន្ត្រីកម្មវិធីជាន់ខ្ពស់របស់មូលនិធិអាស៊ីAsia Foundation ប្រចាំប្រទេសកម្ពុជាឲ្យដឹងបន្ថែមទៀតថារដ្ឋាភិបាលស្ថាប័នពាក់ព័ន្ធនិងសង្គមស៊ីវិលនិងសហការគ្នាពង្រឹងជំនាញរបស់ពលករដែលតម្រូវទៅតាមទីផ្សារការងារក្នុងប្រទេសនិងជាពិសេសផ្តល់ប្រាក់បៀវតអបបរមាដល់សមរម្យមួយដើម្បីលើកទឹកចិត្តឲ្យពលករធ្វើការក្នុងស្រុកជាជាងធ្វើចំណាកស្រុកទៅប្រទេសក្រៅដើម្បីរកការងារធ្វើនាងតែនសុកស្រីនិតនៃ VOA បានសន្ទនាជាមួយនឹងលោកស្រីលឹមស៊ីវហុងអំពីបញ្ហាទាំងអស់នេះសូមលោកអ្នកស្ដាប់បទសន្ទនាដូចតទៅ
សូមជម្រាបសួរលោកស្រីលឹមស៊ីវហុង
ចាជម្រាបសួរចាបង
ចាអានេះខ្ញុំសូមថ្លែងអំណរគុណដែលលោកស្រីបានផ្ដល់ពេលវេលាផ្ដល់បទសន្ទនាជាមួយនឹង VOA នៅថ្ងៃនេះហើយជាកិច្ចចាប់ផ្ដើមសូមលោកស្រីបកស្រាយថាតើកត្តាចម្បងអ្វីខ្លះដែលពលករចំណាកស្រុកកម្ពុជាយើងតែងតែជួបប្រទះនៅពេលដែលពួកគាត់ទៅធ្វើការនៅក្រៅស្រុក
អរគុណបងប្អូនចំពោះចំនួននេះចា៎យើងឃើញថាប្រទេសកម្ពុជាដោយសារតែយើងជាប្រទេសមួយយើងហៅថានៅក្រីក្រនៅឡើយតែយើងឃើញថាប្រជាជនកម្ពុជារបស់យើងច្រើននៅធ្វើចំណាកស្រុកដើម្បីរកចំណូលដើម្បីថែប្រែជីវភាពប្រចាំថ្ងៃរបស់គាត់ហើយយើងឃើញថាចំនួននៃធ្វើចំណាកស្រុកនេះកាន់តែកើនឡើងច្រើនទៅច្រើនទៅជាពិសេសគឺទៅធ្វើការនៅប្រទេសថៃហើយមួយចំនួនទៀតក៏មានទៅធ្វើការនៅជាសំប្រទេសម៉ាឡេឬក៏ប្រទេសកូរ៉េខាងត្បូងហើយយើងឃើញថាបញ្ហាជាចម្បងដែលកើតឡើងកន្លងមកគឺវាមានច្រើនដូចជាបញ្ហាផ្សេងប្រវ័ញ្ចកម្លាំងពលកម្មបញ្ហាខ្វះការការពារផ្លូវច្បាប់បញ្ហារំលោភបំពានទៅដល់ពលកររបស់យើងហើយជាពិសេសទៀតគឺបញ្ហាអំពើជួញដូរមនុស្សហើយការជួញដូរមនុស្សនេះយើងដឹងហើយថាវាមានការជួញដូរផ្លូវភេទហើយនិងការជួញដូរពលកម្មបងប្អូនចា៎ហើយការជួញដូរផ្លូវភេទហើយនិងការជួញដូរពលកម្មនេះវាជាកង្វល់ធំមួយចា៎ជាពិសេសពលករដែលមានបញ្ហារងការជួញដូរច្រើនយើងឃើញថាច្រើនកើតទៅលើពលករជាស្ត្រីដែលទៅធ្វើការនៅប្រទេសម៉ាឡេស៊ីដែលធ្វើការជាអ្នកបម្រើតាមផ្ទះកន្លងមកបញ្ហាវាកើតច្រើនទៅលើអ្នកដែលធ្វើចំណាក់ស្រុកដែលគ្មានឯកសារគឺយើងថាគាត់ទៅមិនសອບច្បាស់អ្នកគាត់តែជួបបញ្ហាផ្សេងៗដូចខ្ញុំជម្រាបជូនខាងដើមចំនួនអ្នកទៅធ្វើការនៅប្រទេសថៃគឺច្រើនទៅចេះតែហូរទៅប្រចាំហើយមកដល់បច្ចុប្បន្នប្រហែលជា85ម៉ឺនហើយអូនណា
ចាចា
អ្នកទៅស្រកច្បាប់និងស្រកច្បាប់ចា
ចាដោយដែលលោកស្រីបានលើកឡើងមុននោះពលករអាចប្រឈមនឹងការកេងប្រវ័ញ្ចកម្លាំងពលកម្មហើយការធ្វើទរណកម្មផ្សេងៗនឹងខ្ញុំឆ្ងល់ថាតើមូលហេតុអ្វីបានជាពលករចំណាក់ស្រុកនៅកម្ពុជាយើងនៅតែព្យាយាមស្វែងរកការងារនៅក្រៅប្រទេសទោះបីជាមានការកត្តាប្រឈមទាំងអស់នេះ
ចំណាយគឺថាយើងឃើញថាប្រជាពលរដ្ឋខ្មែរអូនដឹងថាជាប្រជាពលរដ្ឋដែលមានវ័យក្មេងជាច្រើនលើ 60% ដែលមានអាយុក្រោម30ឆ្នាំចា៎អញ្ចឹងកម្លាំងពលកម្មមួយឆ្នាំដែលគាត់ត្រូវការការងារចា៎ជាតិយុវជនដែលគាត់ដល់អាយុត្រូវរកការងារគឺប្រហែល25ម៉ឺននេះអញ្ចឹងចំនួនមកធំនេះគឺរៀបថាមកយើងមិនទាន់មានលទ្ធភាពពេញលេញដើម្បីស្រូបយកកម្លាំងពលកម្មទាំងអស់នោះឡើយទេចា៎នឹងជាកត្តាទី1កត្តាទី2គឺបងប្អូន ងប្រជាពលរដ្ឋរបស់យើងចាគាត់តែងតែថាមានដំណងចង់កែប្រែជីវភាពហើយម្យ៉ាងទៀតគាត់តែងតែឃើញអ្នកជិតខាងរបស់គាត់អ្នកនៅក្នុងសហគមន៍របស់គាត់គេទៅទៅគេបានអញ្ចឹងទៅគាត់ចង់ដូចគេដែរចាដើម្បីកែប្រែជីវភាពនៅតាមប្រអប់ខ្លួនហើយធ្វើឲ្យគាត់នៅតែប្រថុយសកម្មចាយើងមើលចំនួនយើងទទួលស្គាល់ថាយើងឃើញថាអ្នកដែលបានវានៅច្រើនជាងអ្នកដែលទទួលរងគ្រោះចាប៉ុន្តែទោះបីជាអ្នកទទួលរងគ្រោះនៅមានចំនួនតិចយ៉ាងណាក៏ដោយក៏យើងនៅតែបារម្ភពីព្រោះវាជាការរំលោភសិទ្ធិមនុស្សធម៌ដែលយើងមិនអាចទទួលយកបានទេចាចឹងហើយបានជាយើងសង្គមស៊ីវិលក៏ដូចជារាជរដ្ឋាភិបាលត្រូវរួមគ្នាដើម្បីជួយយ៉ាងម៉េចទប់ស្កាត់និងបំបាក់អស់អំពី
ដោយដែលលោកស្រីបានលើកឡើងចំនួនពលករក្រាន់តែទៅស្រុកថៃនឹងកើនរហូតដល់ 780,000 បើសិនជាពលករចំណាក់ស្រុកកម្ពុជាបន្តកើនឡើងជារៀងរាល់ឆ្នាំបែបនេះតើកម្ពុជាអាចនឹងប្រឈមនៅបញ្ហាបាត់បង់កម្លាំងពលករក្នុងស្រុកដែរឬទេ
ការពិតណាស់អូនចាអូនបើជាលំហូរពលករចេះតែហូរចេញពីប្រទេសទៅប្រទេសយើងទៅប្រទេសគេជាការពិតណាស់ចាហើយសប្តាហ៍នេះកម្ពុជាយើងឃើញថាការអភិវឌ្ឍជាបន្តណាស់ចេះតែឈានទៅមុខហើយអញ្ចឹងយើងឃើញថា investor ឬក៏អ្នកវិនិយោគចេះតែចូលមកវិនិយោគច្រើនទៅច្រើនទៅហើយអញ្ចឹងគេត្រូវការកម្លាំងពលកម្មអញ្ចឹងយើងឃើញថាការពិតកំពុងតែខ្វះកម្លាំងពលកម្មក្នុងស្រុកដែរបច្ចុប្បន្ននេះជាពិសេសក្នុងវិស័យសំណង់ជាវិស័យសំណង់នេះគឺខ្វះមែនទែនឥឡូវអូនបើតាមពីខ្វះតាំងតែពី2ឆ្នាំមុនមកម្ល៉េះគឺពិបាករកកម្មករនិយោជកដែលធ្វើការផ្នែកតាមសំឡងអញ្ចឹងការពិបាករកហើយដែលធ្វើឲ្យយើងអាចថាជាលក្ខណៈអមួយចំពោះពលករផ្នែកតែពីព្រោះពីមុនមកតម្លៃប្រចាំថ្ងៃកម្មករដែលគ្មានជំនាញអីទាំងអស់ណាបានប្រហែល4ដុល្លារប៉ុណ្ណឹងទេចាប៉ុន្តែនៅពេលខ្វះកម្មករគាត់ឡើងបាន5ដុល្លារក្នុងមួយថ្ងៃដែលអត់មានជំនាញសោះចំណុចសំខាន់ទីទៀតប្រហែលជាគាត់អាចឡើងបន្តិចទៀតដើម្បីគាត់ធ្វើយ៉ាងម៉េចទៀតការយកចិត្តទុកដាក់ណារបស់ពលករឲ្យមករកការងារនៅក្នុងប្រទេសវិញហើយថាកម្លាំងពលកម្មនេះយើងឃើញថាមិនមែនតែក្នុងវិស័យសំណង់ទេយើងឃើញថាសូម្បីក្នុងវិស័យឯកជនណាវិស័យគេថា informal sector ក្នុងវិស័យក្រៅផ្លូវការអូនដូចថា restaurant ដូចជាសណ្ឋាគារផ្ទះសំណាក់ដូចជាកន្លែងកសិកម្មផ្សេងផ្សេងយើងឃើញថាផ្នែកជ្រើសរើសពលកររាល់ថ្ងៃយើងឃើញថានៅក្នុងក្រុងយើងឃើញកន្លែងណាត្រូវការកម្មករត្រូវការកម្មករចា៎នេះគឺវាជាអត្តពលមួយចាប់ដើមពីឥឡូវទៅហើយបងប្អូនចា៎អញ្ចឹងរាជរដ្ឋាភិបាលត្រូវជួយយ៉ាងណាផ្តល់ឱកាសជំរៀនចា៎ជំរៀនជំនាញចាំបាច់មួយចំនួនដើម្បីគាត់អាចឈានចូលទីផ្សារការងារបានងាយស្រួលហើយក៏អាចឲ្យទទួលបានប្រាក់ឈ្នួលសមស្របចា៎ហើយងាយស្រួលចែកទីផ្សាររកការងារផងដែរចា៎បងតាមខ្ញុំដឹងថាថ្ងៃនេះក្រសួងការងារលោកមានគេហៅថា vocational training center ឬក៏ឆាក់ដូនដកដាលវិទ្យាវិទ្យាលោកមានអស់ហើយនៅគ្រប់24ខេត្តក្រុងប៉ុន្តែប្រហែលជាគុណភាពនៅមានកម្រិតនៅឡើយហើយរដ្ឋាភិបាលត្រូវធ្វើយ៉ាងម៉េចដើម្បីពង្រឹងចាគុណភាពឆាក់ដូនដកដាលជាជំនាញរួមទាំងប្រភេទវិជ្ជាជីវៈដែលត្រូវបណ្ដុះបណ្ដាលធ្វើម៉េចឲ្យឆ្លើយតបទៅតម្រូវការទីផ្សារ
ចាសូមអរគុណចាសូមជម្រាបលាលោកស្រី
ចាជំរាបលាបងប្អូនចា
អរលោកអ្នកស្ដាប់ជាទីមេត្រីក្រុមអ្នកយកព័ត៌មានរបស់ VOA បានចុះទៅយកព័ត៌មានជុំវិញដំណើរទស្សនកិច្ចជាប្រវត្តិសាស្ត្ររបស់លោកស្រី Michelle Obama ភរិយារបស់លោកប្រធានាធិបតីសហរដ្ឋអាមេរិកនៅខេត្តសៀមរាបនៃប្រទេសកម្ពុជាពីថ្ងៃទី20ដល់ថ្ងៃទី22ខែមីនាកន្លងទៅនេះដំណើរទស្សនកិច្ចរបស់លោកស្រី Michelle Obama នេះគឺដើម្បីចាប់ផ្ដើមគម្រោងផ្តល់ឱកាសឲ្យក្មេងស្រីបានសិក្សា Let Girls Learn ដែលជាគំនិតផ្ដួចផ្ដើមរបស់សេតវិមានគម្រោង Let Girls Learn មានគោលបំណងជួយអប់រំក្មេងស្រីនិងស្ត្រីឲ្យបានសិក្សាចប់ចុងចប់ដើមលោកអ្នកអាចទស្សនាសេចក្តីរាយការណ៍ជាវីដេអូរបស់យើងខ្ញុំអំពីដំណើរទស្សនកិច្ចរបស់លោកស្រី Michelle Obama នេះបានតាម YouTube និង Facebook របស់ VOA ហើយជាអត្ថបទលោកអ្នកអាចអានបាននៅលើគេហទំព័ររបស់ VOA ផងដែរសូមអរគុណ
កាលពីថ្ងៃប្រហោះទី26ខែមីនាបូជនីយដ្ឋានរំលឹកវិញ្ញាណក្ខន្ធជនរងគ្រោះនៃរបបខ្មែរក្រហមនៅក្នុងគុកទួលស្លែងត្រូវបានសម្ពោធដើម្បីឧទ្ទិសដល់បុរសស្ត្រីនិងកូនក្មេងដែលត្រូវបាននាំយកទៅដាក់គុកដល់ព្រៃផ្សៃស21នៅចន្លោះឆ្នាំ1975ដល់ឆ្នាំ1979នៅទីនោះពួកគេត្រូវបានធ្វើទារុណកម្មហើយបន្ទាប់មកត្រូវបានប្រហារជីវិត ដោយរបបប្រិស័កផ្សៃរបស់ប៉ុលពតមនុស្សជាច្រើនបានស្វាគមន៍បូជនីយដ្ឋានរំលឹកវិញ្ញាណក្ខន្ធនេះក៏ប៉ុន្តែបូជនីយដ្ឋាននេះក៏បានបង្ហាញនៅភាពចម្រូងចម្រាសផងដែរលោក Robert Carmichael រាយការណ៍ឲ្យ VOA ពីរាជធានីភ្នំពេញលោកចឹងពូជិនសូមជូនសេចក្តីប្រែសម្រួល
ទេសចររាប់រយនាក់បានទៅទស្សនាមន្ទីរប្រឡាយពូជសាសន៍នៅភ្នំពេញជារៀងរាល់ថ្ងៃដើម្បីមើលគុកធ្វើទារុណកម្មនិងប្រហារជីវិតរបស់ខ្មែរក្រហមគុកទួលស្លែងបានក្លាយជាកន្លែងឈប់សម្ចតដ៏ពេញនិយមសម្រាប់ទេសចរក្នុងអតីតសាលារៀននេះមនុស្សរាប់ពាន់នាក់ដែលគេហៅថាសត្រូវរបស់បដិវត្តបានត្រូវធ្វើទារុណកម្មដើម្បីយកចម្លើយទទួលកំហុសកាលពីថ្ងៃប្រហោះមន្ត្រីរដ្ឋាភិបាលម្ចាស់ជំនួយនិងបុគ្គលិករាប់សិបនាក់មកពីតុលាការខ្មែរក្រហមគាំទ្រដោយអង្គការសហប្រជាជាតិបានមកទីនេះដើម្បីសម្ពោធបូនីយដ្ឋានគោរពវិញ្ញាណក្ខន្ធនេះសមាជិកក្រុមគូសាររបស់ជនរងគ្រោះក៏មានវត្តមានដែរហើយអ្នករួចជីវិតពីគុកនោះ2នាក់គឺលោកជុំមីដែលជាអ្នកជួសជុលអង្គលីលេខហើយនិងលោកប៊ូម៉េងជាវិចិត្រករពួកគាត់បានត្រូវសមាមិត្តដូចមេគុកនោះទុកជីវិតពីព្រោះពួកគាត់មានជំនាញដែលដូចអាចប្រើបានអ្នកទោសស្ទើរតែទាំងអស់បានត្រូវប្រហារជីវិតបូជនីយដ្ឋានគោរពវិញ្ញាណក្ខន្ធថ្មីបានត្រូវស្ថាបនាឡើងតាមសំណើរបស់ដើមបណ្ដឹងរដ្ឋបវេណីនៅតុលាការខ្មែរក្រហមដែលបានកាត់ទោសឲ្យដូចជាប់គុកមួយជីវិតកាលពីឆ្នាំ2012លោកស្រីអឹមសុនទីជាដើមបណ្ដឹងរដ្ឋបវេណីម្នាក់ប្តីគាត់ជាសាស្ត្រាចារ្យខ្មែរដ៏ល្បីល្បាញម្នាក់បានត្រូវគេធ្វើឃាតនៅទីនេះអ្នកស្រីរីករាយនឹងពិធីនេះ
ឥឡូវហ្នឹងមាននឹងហើយគឺថាយើងបានធូរបន្តិចដែរដោយសារយើងមានទីតាំងសម្រាប់គោរពវិញ្ញាណក្ខន្ធដល់អ្នកបាត់បង់ជីវិតនៅក្នុងប្រទេសកម្ពុជាក៏ដូចជានៅក្នុងទួលស្លែងនេះ
ឈ្មោះរបស់ជនរងគ្រោះជាង 12,000 នាក់នៅមន្ទីរស-21និងត្រូវចារនៅលើថ្មម៉ាបពណ៌ខ្មៅជុំវិញបូនីយដ្ឋាននេះការចារឈ្មោះនេះមានរឿងចម្រូងចម្រាសលោកយុកឆាងជានាយកមជ្ឈមណ្ឌលឯកសារកម្ពុជាជាអង្គការស្រាវជ្រាវដ៏សំខាន់ពីឧក្រិដ្ឋកម្មរបស់ខ្មែរក្រហមលោកថ្លែងថា 80% នៃអ្នកដែលគេសម្លាប់នៅមន្ទីរស-21គឺជាខ្មែរក្រហម 20% ប៉ុណ្ណោះជាជនរងគ្រោះលោកបន្តថាមិនត្រូវដាក់ឈ្មោះជនរងគ្រោះដូចជាស្វាមីរបស់អ្នកស្រីអឹមសុនទីច្បោកច្បល់ជាមួយជនដៃដល់ទេ
Very controversial memorial that's why I like the previous memorial it is spiritual for all who die
បូជនីយដ្ឋាននោះមានភាពចម្រូងចម្រាសណាស់អញ្ចឹងហើយបានជាខ្ញុំចូលចិត្តចាត់ដីមុនវាជាវិមានគោរពវិញ្ញាណក្ខន្ធសម្រាប់អ្នកស្លាប់ទាំងអស់ប៉ុន្តែពេលគេដាក់ឈ្មោះចារឈ្មោះហើយចាប់ផ្ដើមកំណត់អត្តសញ្ញាណគេបង្កើតបញ្ហា
លោក Baron Joachim von Marschall ជាឯកអគ្គរដ្ឋទូតអាល្លឺម៉ង់ប្រចាំនៅកម្ពុជាប្រទេសលោកបានផ្ដល់ថវិកាកសាងបូជនីយដ្ឋានគោរពវិញ្ញាណក្ខន្ធនេះលោកយល់ពីភាពចម្រុងចម្រាសក្នុងការចារឈ្មោះប៉ុន្តែលោកថាការបែងចែករវាងជនរងគ្រោះនិងជនល្មើសក្នុងស្ថានភាពបែបនេះមិនមែនងាយស្រួលនោះទេ
So I personally feel that it was a wise decision not to try
ខ្ញុំផ្ទាល់គិតថាការមិនបែងចែកគឺជាការសម្រេចដ៏ឆ្លៀសវៃមួយអ្នកដែលដឹងអំពីជនរងគ្រោះពីអតីតកាលពួកគេបែងចែកដោយខ្លួនគេនិយាយជារួមអ្នកទាំងនោះដែលស្ថិតនៅក្នុងមន្ទីរធ្វើទរណកម្មនេះបានស្លាប់ដោយសារអំពើប្រីផ្សៃដូចគ្នា
វិមានរំលឹកវិញ្ញាណក្ខន្ធសរសេរថាចងចាំគ្មានថ្ងៃបំភ្លេចនៅឧក្រិដ្ឋកម្មក្នុងរបបកម្ពុជាប្រជាធិបតេយ្យ
អរលោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកតទៅនេះលោកកាយយ៉ានសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកកាយយ៉ានចា
៎បាទសូមអរគុណអ្នកស្រីសារីតាអ្នកបើកបរទី2ដែលគេជឿថាបានបើកយន្តហោះ German Wing ដោយចេតនាទៅបុកភ្នំអាល់ប៍របស់បារាំងបណ្ដាលឲ្យស្លាប់មនុស្ស150នាក់នៅក្នុងនោះបានលាក់ផោះតាងអំពីជំងឺរបស់គាត់ពីក្រុមហ៊ុន German Wings នេះបើតាមសេចក្តីថ្លែងរបស់រដ្ឋអាជ្ញាអាល្លឺម៉ង់នៅថ្ងៃសុក្រនេះអ្នកស៊ើបអង្កេតបានរកឃើញពាក្យសុំឈប់សម្រាកដោយមានជំងឺនៅក្នុងផ្ទះរបស់ Andreas Lubitz នៅក្នុងទីក្រុង2នៃប្រទេសអាល្លឺម៉ង់រួមមានពាក្យសុំឈប់ពីការងារមួយនៅថ្ងៃយន្តហោះធ្លាក់នេះផងសេចក្តីថ្លែងរបស់រដ្ឋអាជ្ញានិយាយថាឯកសារពេទ្យដែលគេបានរកឃើញបង្ហាញថា Lubitz មានជំងឺនាពេលបច្ចុប្បន្នហើយមានការព្យាបាលសុខាភិបាលដោយសមរម្យសេចក្តីថ្លែងមិនបានបញ្ជាក់អំពីជំងឺអ្វីទេតែរបាយការណ៍ព័ត៌មាននិយាយថាលូបិតមានជំងឺថយផ្លូវចិត្តនៅថ្ងៃសុក្រនេះកូរ៉េខាងត្បូងបានទាមទារឲ្យកូរ៉េខាងជើងដោះលែងជនជាតិកូរ៉េខាងត្បូង2នាក់ដែលត្រូវចាប់ខ្លួននៅក្នុងប្រទេសកុម្មុយនីសអំពីបទចារកម្មកូរ៉េខាងជើងបានប្រកាសកាលពីយប់ថ្ងៃព្រហស្បតិ៍ថាខ្លួនបានចាប់បុរសជាតិកូរ៉េខាងត្បូង2នាក់ឈ្មោះគីមគុកគីហើយនិងចូជុនគីលកាលពីឆ្នាំទៅនៅក្នុងទីក្រុងដាន់ដុងជាប់ព្រំដែនជាមួយប្រទេសចិនបណ្ដាញព័ត៌មានរដ្ឋកូរ៉េខាងជើងនិយាយថាបុរស2នាក់នេះកំពុងធ្វើការដើម្បីបង្ខូចឈ្មោះកូរ៉េខាងជើងទីភ្នាក់ងារព័ត៌មានផ្លូវការរដ្ឋគឺ Korean Central News Agency និយាយថាបុរស2នាក់នេះបានចូលរួមក្នុងយុទ្ធនាការបង្ខូចគេឈ្មោះសាធារណរដ្ឋប្រជាមានិតប្រជាធិបតេយ្យកូរ៉េដែលជាយុទ្ធនាការដឹកនាំដោយផ្នែកស៊ើបការសម្ងាត់របស់សហរដ្ឋអាមេរិកហើយនិងសេវាស៊ើបការសម្ងាត់ជាតិកូរ៉េខាងត្បូងឈ្មោះ South Korean National Intelligence Service មន្ត្រីសន្តិសុខនៃក្រសួងសន្តិសុខជាតិកូរ៉េខាងជើងនិយាយតាមសម្ដីដើមថាក្រសួងសន្តិសុខបានវែកមុខហើយនឹងបានចាប់ខ្លួនគីមគុកគីហើយនឹងចូជុនគីលដែលមានសញ្ជាតិកូរ៉េខាងត្បូងជនទាំងពីរនេះបានឈ្លានពានមកធ្វើចារកម្មហើយនឹងបង្ខូចគេឈ្មោះប្រទេសកូរ៉េខាងជើងក្រុមអ្នកចរចាសហរដ្ឋអាមេរិកនិងអ៊ីរ៉ង់បានចាប់ផ្ដើមកិច្ចចរចាឈុតចុងក្រោយអំពីកម្មវិធីនុយក្លេអ៊ែររបស់អ៊ីរ៉ង់ក្នុងពេលដែលពេលកំណត់ដើម្បីឲ្យបានសម្រេចកិច្ចព្រមព្រៀងជាគោលមួយនៅថ្ងៃទី31ខែមីនាកំពុងខិតមកជិតដល់លោករដ្ឋមន្ត្រីការបរទេសសហរដ្ឋអាមេរិក John Kerry ហើយនិងលោករដ្ឋមន្ត្រីការបរទេសប្រទេសអ៊ីរ៉ង់ Javad Zarif បានជួបគ្នានៅទីក្រុង Lausanne ប្រទេសស្វីសហើយភាគីទាំងពីរបានសម្ដែងសុទិដ្ឋិនិយមថាកិច្ចព្រមព្រៀងគ្នាមួយនឹងអាចសម្រេចបានលោក Zarif បានថ្កោលទោសការវាយប្រហារផ្លូវអាកាសរបស់ប្រទេសអារ៉ាប៊ីសាអូឌីតនៅក្នុងប្រទេសយេម៉ែនតែថ្លែងថាប្រតិបត្តិការនេះនឹងមិនលុបលើដល់កិច្ចចរចាអំពីកម្មវិធីនុយក្លេអ៊ែររបស់ប្រទេសអ៊ីរ៉ង់នោះទេកងយោធាប្រទេសនីហ្សេរីយ៉ានិយាយថាកងទ័ពរដ្ឋាភិបាលបានដណ្ដើមយកទីក្រុង Gwaza មកវិញហើយដែលជាតំបន់ចុងក្រោយនៅក្នុងភាគអេសាននៃប្រទេសនីហ្សេរីយ៉ាដែលក្រុមសកម្មប្រយុទ្ធបូកូហារ៉ាមនៅកាន់កាប់ត្រួតត្រាកងយោធាបាននិយាយតាម Twitter ថាកងទ័ពរដ្ឋាភិបាលបានដណ្ដើមយកបានទីក្រុងមួយនេះនៅរដ្ឋបូកណូនៅថ្ងៃសុក្រនេះហើយបានបំផ្លាញមន្ទីរចាត់ការធំរបស់ពួកបូកូហារ៉ាមទីហ៊ានម្នាក់នៅក្នុងឆ្មាំជាតិនៃកងយោធាសហរដ្ឋអាមេរិកហើយនឹងបងប្អូនជីដូនមួយម្នាក់ត្រូវបានចាប់ខ្លួនក្នុងបទចោទអំពីបទមានផែនការចង់ធ្វើការវាយប្រយុទ្ធឲ្យក្រុមភេរវកម្មអ៊ីស្លាម Mixed State
កម្មវិធីផ្សាយរបស់ VOA សម្លេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករងចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពុជា22 41 49 និង 190 ម៉ែត្រឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរីករាយសួស្តី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ28ရက်နေ့တောက်ချာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32 51နဲ့ line meter 190တို့ကနေထိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူညင်ညာပေးပါပါပြင်သစ်နိုင်ငံ Apps တောင်တန်းမှာပြတ်ချခဲ့တဲ့လင်းရဲ့တွဲဖက်လင်းမှုဟာသူ့နေမကောင်းတာကိုဖုံးထားခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကဒီကနေ့ပြောကြားလိုက်ပါတယ်ဆီးရီးယားနိုင်ငံမှာလူသားချင်းစာနာမှုပြဿနာတွေပိုးပြီးဆိုးလာနေတယ်လို့ကုလသမဂ္ဂကပြောသလိုမြောက်ကိုရီးယားမှာတရှုံမှုနဲ့ဖမ်းခံရတဲ့တောင်ကိုရီးယားနှုတ်ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်ကိုရီးယားကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှသင်ကြားထားရင
်ကောင်းပါပြီသတင်းတွေပြီးမှာတော့ဒီကနေ့ကြာရောက်တဲ့290ပြည့်တက်မတော်နေ့မှာမြန်မာနိုင်ငံရေးမှာအရေးပါတဲ့ကာကွယ်ရေးဦးစီးချုပ်ကဘာရီများပြောဆိုလိုက်တယ်ဆိုတာကိုအရင်ဆုံးကြားကြရဖို့ရှိပါတယ်ပေါ်ကြုံမှုကြီးမြောက်လှိုင်ပါရှင်ဒီနောက်မှာတော့တိုင်းရင်းဒေသတွေကစည်ရည်တင်းမာမှုအခြေအနေနဲ့ဒီကနေ့မှာပဲအနာပိုင်တို့ကတက်ချွာလှုပ်ရှားသူတချို့ကိုထပ်မံဖမ်းဆီးလိုက်တဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးသုဒ္ဓဆုံးနဲ့အမေရိကန်တခွင်းနောက်သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးအောင်မှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ။
ပြင်သစ်နိုင်ငံ Elts Town တန်းပေါ်မှာအင်ကာနီက German Wings လေချောင်းလိုင်းနဲ့လိုက်ပါသူ150စလုံးတေဆုံအောင်တမင်လှုပ်ဆောင်ခဲ့သူလို့တန်တရာရှိတဲ့ Germany နိုင်ငံသားတွဲဖက်လင်းရင်မှုဟာသူ့ကျန်းမာရေးမကောင်းတာကိုဖုံးထားခဲ့တယ်လို့ဒီကနေ့တောက်ချာနေမှာပြင်သစ်အစိုးရရှေ့နေကပြောကြားလိုက်ပါတယ်။အသက်28နှစ်အရွယ် German နိုင်ငံသားတွဲဖက်လင်းရင်မှု Andre Lubitsch ရဲ့ Germany နိုင်ငံကနေအိမ်နှစ်ခုကိုဝင်ရောက်ရှာဖွေရမှာဆုတ်ဖြတ်ထားတဲ့ခွင့်စာတစ်စောင်ကိုပါတွေ့ခဲ့ရပြီးစာလင်းပြစ်ကြတဲ့နေ့အတွက်အလောက်ကနေခွင့်ယူဖို့ဖြစ်ပါတယ်။အစိုးရရှေ့နေတွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့နေမကောင်းဖြစ်နေတဲ့အတွက်ဆေးကုသမှုခံယူဖို့လုပ်နေတာကိုပြတ်တဲ့ဆေးစာရွက်တွေတွေ့ခဲ့ရတယ်လို့ဖော်ပြပါတယ်။ဘာကြောင့်နေမကောင်းဖြစ်ရလဲဆိုတာကိုတော့ကြေညာချက်ထဲမှာဖော်ပြမထားပေမဲ့ဆေးစင်ခံစားရရလူပစ္စာစိတ်ချယောဂခံစားနေရတယ်လို့ဆိုပါတယ်။လူပစ္စာလင်းမှုစက္ကန့်နဲ့ပြန်ပြီးမဝင်နိုင်အောင်တကားကိုတော့ပိတ်ထားပြီး Airbus 320 လင်းကိုသူတယောက်တည်းမောင်းပြီးပြတ်ကျအောင်လုပ်ခဲ့ပုံရတယ်လို့ပြန်သစ်အစိုးရရှင်နေ Bruce Robin ကကြာသပတေးနေ့ကပြောပါတယ်။လူပစ္စာလင်းပြတ်မချခင်10မိနစ်အတွင်းသူကိုယ်တိုင်ပြောင်းလဲထိန်းချုပ်ပြီးတနအိမ်မိုင်430ကျော်နှုတ်နဲ့မြေပြင်ကိုထိုးဆင်းခဲ့တယ်လို့လည်းပြောပါတယ်။ German Wings လေချောင်းလိုင်းရဲ့မိခင်ဌာနဖြစ်တဲ့ Lufthansa ကတော့လင်းမောင်းကန်းနဲ့မှာလင်းအမှုထမ်း2ဦးအမြဲရှိဖို့နေဖို့လိုအပ်တဲ့ဥပဒေတစ်တရက်ကိုအကောင့်ထည့်ဖော်ရမှာဖြစ်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။
ရင်းမြနေငံကနေရာတော်များများကိုတင်ထားတဲ့ရှီယာဟူတီတပုံအုပ်စုတွေကိုပြစ်မှတ်ထားပြီးဒုတိယမြောက်နေ့အဖြစ်ဒီကနေ့မှာဂျက်တိုက်လေယာဉ်တွေကဘုံကျဲတိုက်ခတ်ခဲ့ပါတယ်။ဒါဟာဒေသတွင်းကဟူတီတပုံတွေကိုချေမုန်းနိုင်ရေးဆော်ဒီအာရေဗျဦးဆောင်တဲ့တပ်ဖွဲ့လှုပ်ရှားမှုရဲ့တစိ့ဒေသတာလည်းဖြစ်ပါတယ်။ရင်းမြင်မျိုးတော်ဆာနာတဝိုက်တပုံတွေအခြေစိုက်တဲ့စစ်စခန်းတွေကိုမဟာမိတ်လေကြောင်းတပ်တွေကဒီကနေ့မှာဆက်တိုက်ဆိုသလိုဘုံကျဲတိုက်ခတ်ခဲ့တယ်လို့မျက်မြင်နေတဲ့တာဝန်ရှိသူတွေကပြောတာပါ။ဟူဒီတပုံတွေကအဓိကအခြေစိုက်ရာဆာရာဘီနယ်မြောက်ဖက်စခန်းတွေကိုလည်းလေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ယေမန်နိုင်ငံမှာအီရန်ကကြိုးထောက်နှောက်ခံပေးရတဲ့ဟူဒီတပုံတွေကိုဖြုတ်ချပြီးနိုင်ငံတကာအသိအမှတ်ပြုတဲ့အစိုးရတရက်ပေါ်လာဖို့ဝိုင်းတိုက်နေကြတဲ့မဟာမိတ်တပ်ပေါင်းစုတွေမှာဘီယင်စနစ်နဲ့အုပ်ချုပ်နေတဲ့ပင်လယ်ခွေ၅နိုင်ငံအပါအဝင်စုစုပေါင်း10နိုင်ငံပါဝင်နေတာဖြစ်ပါတယ်။အီရန်ကတော့ဟူဒီတပုံတွေကိုသူတို့ကူညီနေတာမဟုတ်ကြောင်းညှင်းဆိုထားပါတယ်။မဟာမိတ်တပ်ဖွဲ့တွေမှာပါမယ်မပါဘူးဆိုတာမဆုံးဖြတ်ရသေးဘူးလို့ပါကစ္စတန်နိုင်ငံကပြောပါတယ်။အခုလိုလေကြောင်းကဘုံကျဲတိုက်ခိုက်မှုတွေဟာအောင်မြင်မှုရှိတယ်လို့ဆော်ရီအာရေဗျအာဏာပိုင်တွေကကြေညာထားပေမဲ့မြေပြင်ထိုးစစ်တွေကတော့လိုအပ်နေဦးမှာဖြစ်တယ်လို့ဆော်ရီကာကွယ်ရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ကဆိုပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံကလူသားချင်းစာနာမှုပြဿနာတနည်းတခြားပိုးပြီးဆိုးဝါးလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Valerie Amos ကပြောကြားလိုက်ပါတယ်။တကယ်ဆိုရင်ဆီးရီးယားနိုင်ငံမှာငတ်မမှုအပြင်အစာရေစာပြတ်လတ်မှုနဲ့ဆေးကုသအခွင့်မရတဲ့အတွက်တေဆုံးရမယ်။အန္တရာယ်ဆက်ရောက်နေသူတွေဟာအရင်ခံမှန်းထားတဲ့နှစ်ဆလောက်ပိုများနေပြီး4,000-4,000လောက်ကိုရှိနေတယ်လို့ပြောပါတယ်။အချိန်နဲ့မျှလိုအပ်မှုကပိုများနေတာမို့လူသားချင်းစာနာမှုလှုပ်ဆောင်နေသူတွေအနေနဲ့အခုတည်းပိုတိုးပြီးလှုပ်ဆောင်ပေးတဲ့တယ်လို့လည်း Miss Amos ကပြောပါတယ်။ဒါပြင် Syria ဆူရဲ့လက်တွေ့မကျတဲ့လှုပ်ဆောင်မှုတွေဟာလူသားချင်းစာနာမှုလောက်ရတွေကိုနှောင့်နှေးစေပြီးကင်းစဲကူညီရေးအတွက်နေရာ33နေရာတွားရောက်ခွင့်ပေးဖို့အခုနှစ်ထဲကုလသမဂ္ဂပန်ကြားတာကိုအစိုးရက3နေရာပဲခွင့်ပြုတယ်လို့ပြောပါတယ်။ Syria မှာလူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေသူထောင်ပေါင်းချီရှိနေပေမဲ့အကူအညီတွေမရတဲ့အတွက်သမရဘက်ရှင်အော့အဆက်ကိုရှင်းရှင်းလင်းလင်းပြောဖို့ Miss Valerie Amos ကကုလသမဂ္ဂအလုံးကျွင်းကောင်စီကိုတောင်းဆိုလိုက်ပါတယ်။ Syria နိုင်ငံကအကူအညီလိုအပ်နေတဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအပြုသဘောဆောင်တဲ့ရလဒ်တွေထွက်ပေါ်လာစေဖို့လုံခြုံရေးကောင်စီနဲ့ Syria ဘက်မှဩဇာလွှမ်းမိုးနိုင်တဲ့တခြားနိုင်ငံတွေအနေနဲ့သူတို့ရဲ့လုံခြုံရေးခွင့်တွေကိုတုံးပေးဖို့လဲ Miss Amos ကပန်ကြားခဲ့ပါတယ်။
အီရန်နျူကလ িয়ার ရေးအတွက်လုပ်ငန်းပေါင်းချမှတ်ရမယ့်မတ်လ31ရက်နီးလာတာနဲ့အမျှအီရန်နဲ့အမေရိကန်နှစ်ဖက်ဆွေးနွေးညှိနှိုင်းသူတွေဟာနောက်ဆုံးအတော့အဖြစ်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနေကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးဂျဘက်ဇရစ်တို့ဟာဆွစ်ဇာလန်နိုင်ငံလူဇန်းမှာမနေ့ကတည်းကဆွေးနွေးနေကြတာဖြစ်ပြီးညှိနှိုင်းမှုတွေအောင်မြင်ပြီးသဘောတူညီချက်ရနိုင်တယ်လို့နှစ်ဖက်စလုံးကအကောင်းမြင်ယုံကြည်နေကြတာပါမစ္စတာဇရစ်ကယေမန်မှာSaudi Arabia နိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုတွေအတွက်အပြစ်တင်ခဲ့ပေမဲ့ဒါဟာအီရန်ရဲ့နျူကလ িয়ার အရေးညှိနှိုင်းမှုတွေအတွက်အနှောက်အယှက်ဖြစ်စေမှာမဟုတ်ဘဲလူဇန်းဆွေးနွေးပွဲဟာနျူကလ িয়ার ပြဿနာတစ်ခုပဲပြောဆိုနေတာလို့ဆိုပါတယ်။အီရန်အမေရိကန်ဆွေးနွေးပွဲတွေမှာ P5+1 လို့ခေါ်တဲ့နိုင်ငံ6ခုရဲ့အကြီးအကဲတာဝန်တွေကလည်းကန့်သတ်ရမတိုင်ခင်အပြီးလှုပ်ဆောင်နိုင်ဖို့အမေရိကန်နဲ့အီရန်တို့ရဲ့ဆွေးနွေးပွဲတွေမှာမကြခင်ပူးပေါင်းပါဝင်လာကြမှာဖြစ်ပါတယ်။မနေ့တုန်းကတော့အီရန်သမ္မတဟာဆန်ရိုဟာနီဟာကမ္ဘာအင်အားကြီး6နိုင်ငံစီကိုစာတစောင်းရေးသားပေးပို့ခဲ့ပြီးသူစာထဲမှာအီရန်နျူကလ িয়ার အရေးကိစ္စအပါအဝင်ဆွေးနွေးပွဲအတွင်းတိုးတက်မှုတွေနဲ့ပတ်သက်လို့ရှင်းပြထားပါတယ်။ဒီစာကိုအမေရိကန်နိုင်ငံကလက်ခံရရှိတယ်လို့အတည်ပြုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။အီရန်သမ္မတရိုဟာနီကသူ့ရဲ့ Twitter ကတဆင့်ပြောရမှာတော့အီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့တရုတ်ရုရှားပြင်သစ်ပြည်တင်စားတဲ့နိုင်ငံခေါင်းဆောင်အနေနဲ့သူစကားပြောဆိုခဲ့ကြောင်းဖော်ပြထားပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တန်ခါညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့နိုဗ ెంబర్ လဆန်းပိုင်းချင်းပေါင်စီစဉ်ထားတဲ့ထွေထွေရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီစနစ်ဖော်ဆောင်ရမှာအလွန်ရေးကြီးတဲ့မှတ်တိုင်ဖြစ်တာမို့တမတော်အနေနဲ့ဒီရွေးကောက်ပွဲအောင်မြင်တာဝန်ရှိတဲ့ဖွဲ့စည်းတွေပြည်သူတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အနှစ်90ပြည့်တမတော်နေ့ခမ်းနားမှာကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်မြန်မာနိုင်ငံမှာပြည်ပင်ပြောင်းလဲစတင်ခဲ့ပြီးတဲ့နောက်အရသာစုရလက်ထက်ပထမဆုံးကျင်းပမယ်ရွေးကောက်ပွဲကိုတရားမျှတမှုပွင့်လင်းမြင်သာမှုရှိမရှိနိုင်ငံတကာကစောင့်ကြည့်လေ့လာနိုင်မှုအမေရိကန်ခြေစိုက်ကာတာနဲ့ EU ဥရောပသမ္မတအဖွဲ့တွေကိုလာရောက်ခွင့်ပြုမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမကြာသေးခင်ကပဲကြေညာခဲ့ပါတယ်အခုကျင်းပပို့ပြင်းနေတဲ့ရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာ25နေရာနဲ့အရေးကြီးတဲ့နိုင်ငံရေးအာဏာတွေကိုတက်မတော်ကရယူထားပြီးကျင်းပတဲ့ရွေးကောက်ပွဲမှာဘယ်လိုအခင်းချင်းမျိုးနဲ့ကျင်းပသည်ဖြစ်စေလွတ်လပ်မြတ်တာတယ်လို့တချို့အကဲခတ်တွေကမသတ်မှတ်ပါဘူး။1945ခုနှစ်ကဖက်ဆစ်ဂျပန်နယ်ချမှုကိုတွန်းလှန်ခဲ့တဲ့မတ်လ29ရက်နေ့ကိုအရင်ကတော်လှန်ရေးနေ့ဖြစ်နဲ့စတင်သတ်မှတ်ခဲ့ပြီးနောက်ပိုင်းစစ်ဆေးရလက်ထက်မှာတော့တက်မတော်နေလို့ပြောင်းလဲသတ်မှတ်ပြီးအခမ်းအနားတွေနှစ်ဆင်ကျင်းပလာတာဖြစ်ပါတယ
်။နိုင်ငံသားရွှေပြောင်းအလို့သမားတွေကိုကြေးကျွန်တွေလို့ခိုင်းစေပြီးဖန်ယူရရှိတဲ့ပင်လယ်ဇာတွေကိုထိုင်းနိုင်ငံစေကန်းဒီကတဆင့်အမေရိကန်အပါဝင်နိုင်ငံတကာဈေးကွက်ထဲတင်ပို့ရောင်းချနေတဲ့အကြောင်း AB သတင်းဌာနကထုတ်ပေါ်ရေးသားပြီးတဲ့နောက်အာဓမလိုအားခန်းစင်နေတဲ့ထိုင်းကုမ္ပဏီတွေကိုတရားဥပဒေအရရေးယူသွားမှာဖြစ်ကြောင်းထိုင်းအစိုးရခေါင်းဆောင်တွေကပြောပါတယ်။ဒီသတင်းမှတည်းထုတ်ဝေတဲ့ AB သတင်းဆောင်မကိုသူဖတ်ခဲ့ရကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝါချာကဘန်ကောက်ပို့သတင်းစာကိုပြောကြားခဲ့ပြီးဒီလိုညှဉ်းပန်းနှိပ်စက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးနိုင်ဖို့သူအစိုးရအနေနဲ့တိုးမြင့်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်လူလူချင်းခေါင်းပုံဖြတ်တာတွေဆက်လုပ်နိုင်မယ်ဆိုရင်အဲ့ဒီကုမ္ပဏီတွေကိုလုပ်ငန်းလိုင်စင်ရုပ်သိမ်းမှာဖြစ်တယ်လို့အရေးယူအပြစ်ပေးသွားမှာဖြစ်တယ်လို့မစ္စတာပရာယုကပြောပါတယ်ဗိုလ်ဒူးနေကထုတ်ပြန်တဲ့ AB သတင်းမှာမြန်မာအများစုပါဝင်တဲ့နိုင်ငံသား၅ဖန်အလို့သမားတွေဟာထိုင်းလုပ်ငန်းရှင်တွေရဲ့ကြေးကျွန်တွေလိုမတရားခိုင်းစေတာနှိပ်စက်ညှဉ်းပန်းခံရတာတွေနဲ့လောင်အိမ်ထဲမှာပိတ်လောင်ခံရတာတွေရှိကြောင်းဖော်ပြထားပါတယ် လူကုန်ကူးခံရမှုလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ထိုင်းနိုင်ငံငါးလုံးငန်းကနေထွက်လာတဲ့ပင်လယ်ဇာအများအပြားအမေရိကန်နိုင်ငံကိုတင်သွင်းနေတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကလည်းအထူးစိုးရိမ်ကြောင်းနဲ့နိုင်ငံသားရွှေပြောင်းအလို့သမားတွေကိုအကာအကွယ်ပေးနိုင်အောင်လှုံ့ဆော်သွားဖို့တောင်းဆိုကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရသူရန်ဆက်ကီကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ
်။မြောက်ကိုရီးယားနိုင်ငံမှာတချို့မှုနဲ့ဆက်ဆွဲဖန်ဆီးခံရတဲ့တောင်ကိုရီးယားနိုင်ငံသားနှုတ်ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်တောင်ကိုရီးယားကဒီကနေ့တောင်းဆိုပါတယ်။အခုဖန်ဆီးခံရတဲ့တောင်ကိုရီးယားနိုင်ငံသားနှုတ်ကိုပြီးခဲ့တဲ့နှစ်ကတရုတ်နဲ့မြောက်ကိုရီးယားနယ်စပ်ဒဏ်တောင်းမြို့မှာတိကျစီဖန်ဆီးခဲ့တာလို့မြောက်ကိုရီးယားအစိုးရကမနေ့ကပြောပါတယ်။ကန်ဂေါကီနဲ့ချိုချွန်ဂေးတို့နှုတ်ဟာအမေရိကန်နဲ့တောင်ကိုရီးယားမျိုးသားထောက်လိုင်းဌာနတွေရဲ့လှုပ်ရှားမှုတွေကလည်းမြောက်ကိုရီးယားကိုထိခိုက်အောင်လှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဖော်ပြပါတယ်။တောင်ကိုရီးယားအစိုးရကတော့ဒီဆွတ်ဆွဲချက်အခြေမြင့်မရှိဘူးလို့ပြောပြီးတချို့မှုနဲ့ဆွတ်ဆွဲဖန်ဆီးခံရတဲ့တောင်ကိုရီးယားနှုတ်ကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့တောင်းဆိုပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်အပြင်ဘက်12မိုင်ကျော်ကွာမှာကျင်းပနေတဲ့ဟိန္ဒူဘာသာရေးပွဲတော်တစ်ခုမှာလူအုပ်စုကလမ်းဖြန့်ပြီးထွက်ပြေးကြတာကြောင့်အနည်းဆုံးလူ10ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရာရရှိသွားတယ်လို့ပြောပါတယ်။မြမဘုဒ္ဓရာမြေကမ်းဘေးရရှ်ဟက်မှာရှိတဲ့ဖျားเจ้าနာကတရားတစ်ခုပြိုကျတော့မယ်ဆိုတဲ့ကောလာဟလတွေကြောင့်လူတွေရွရွသေးသေးထွက်ပြေးရကအခုလိုသေဆုံးသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုကြပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံဆူယက်စ်တူးမြောင်းနဲ့အပြန်ကဘာပေါ်ကအကြီးဆုံးသင်္ဘောကြီးတွေဝင်ထွက်သွားလာနိုင်အောင်ပနားမတူးမြောင်းအာဏာပိုင်အဖွဲ့ကလည်းရည်မှန်းချက်ကြီးကြီးမားမားထားပြီးဆောင်ရွက်နေတယ်လို့ပနားမတူးမြောင်းတိုးချဲ့မှုတွေကိုနောက်ဆုံးပြည်စည်းကမ်းဤအဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ
်။ထိတ်တန့်ရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအရင်စလိုမလုပ်ဖို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်ကဒီကနေ့ကြာရောက်တဲ့နှစ်80ပြည့်တမတော်နေမိန်ကိုမှသတိပေးလိုက်ပါတယ်။အခြေအတင်ဖြစ်စရာတွေကြုံနေရတဲ့အခြေခံဥပဒေပြင်ဆင်ရေးကအစတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချင်ရေးဆွေးနွေးပွဲတွေအစုံနိုင်ငံရေးအရာဆွေးနွေးမှုတွေမှာလည်းတိုင်းပြည်တည်ငြိမ်ရေးကိုစစ်တပ်ကဦးစားပေးမှာဖြစ်တယ်လို့လည်းနေပြည်တော်မှာကျင်းပတဲ့စီရေးပြအခမ်းအနားမှာပြောကြားသွားခဲ့တာပါ။အပြည့်အစုံကတော့ VOA သတင်းထောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုတက်မတော်အနေနဲ့ဆက်လက်အားပေးသွားမှာဖြစ်ပေမဲ့တည်ငြိမ်မှုတွေကိုဦးစားပေးသွားမှာဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ကပြောကြားသွားခဲ့တာပါ။ပြုပြင်ပြောင်းလဲရေးတွေကိုမြ мян ဆန်းဆန်းလုတ်တဲ့အခါမတီးမငင်အခြေအနေတွေပေါ်ပေါက်လာမှာကိုမလိုလားဘူးလို့လည်းတက်မတော်နေမင်းကုန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။
ဒီကောင်ရမှုကစားလို့ဆက်ပြတ်ဖြစ်ပြီးဒီလိုလေးငွေကြေးမှုတွေဒီကိစ္စကိုရမှာဖြစ်တယ်လို့ဒီကောင်ရမှုတွေကိုလည်းဖိတ်ပြနေနှုံးနှားနေဆောင်ချက်ဒီမှုနဲ့ဒီမှုဆက်တာကိုကြည့်အောင်ဆောင်ပါပြတာ
ဒီနှစ်နိုဝင်ဘာလတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်အရေးကြီးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တက်မတော်အနေနဲ့ရွေးကောက်ပွဲတွေကိုအေးအေးချမ်းချမ်းကျင်းပနိုင်အောင်ကူညီမယ်လို့လည်းပြောဆိုခဲ့တာပါစစ်တပ်ကလွတ်တော်အတွင်းမှာ၄ပုံ၃ပုံနေရာယူထားတဲ့အတွက်အခြေတင်ပြောစရာဖြစ်နေရတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တာကိုလည်းလက်ခံခဲ့ပြီးမဲ့တည်ဆဲဥပဒေနဲ့အညီဖြစ်ဖို့လိုတယ်လို့လည်းပြောပါတယ်
ဒီနေ့နိုင်ငံရေးဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေမဆိုကြီးကြီးဆိုလို့မရှိတဲ့တော့ဒီလိုမျိုးတွန်းတာမျိုးရှိရဲကျန်ရတာလေဥပဒေညာတဲ့ကြီးဒီလိုမျိုးစီအနှစ်သာရကိုထောဆောင်ပြီးဆက်လက်ရုပ်ဆောင်သွားမှာဖြစ်တယ်
တမရော်ကာကွယ်ရေးဦးစီးချုပ်ဟောင်းတဦးလေးဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကတော့စစ်တပ်အနေနဲ့တိုင်းပြည်မှာကာကွယ်ရေးကိစ္စတွေကိုသာအာရုံစိုက်ပြီးနိုင်ငံရေးနဲ့ကင်းရှင်းတင်တယ်လို့ပြောဆိုလိုက်ပါတယ
်တမရော်နဲ့ပတ်သက်အခမ်းအနားဟာထူးခြားသောအခြေအနေရဒါအဖွဲ့စည်းတစ်ခုရအနေနဲ့နိုင်ငံတော်နဲ့ပတ်သက်တဲ့ကာကွယ်ရေးအင်အားစုတစ်ခုဖြစ်တဲ့ဆိုတာလေကျွန်တော်လက်ကမှာတခုပဲရှိတယ်ပြည်သူ့ရဲ့စံတားလေးကိုတော့လေးစားပါပြည်သူတွေဒီအမိပြည်သူစီအဖသူတို့တကယ်လို့သဘောထားကြီးကြီးဖြစ်မယ်ဆိုလို့ရှိရင်ဒီသူတို့လည်းအရာလည်းလို့စိတ်25ရက်လောက်ထဲထားတာမမှန်ဘူးမှားတယ်ဒါနဲ့ပတ်သက်တာအားလုံးဒီလုံးဝမလုပ်ခဲ့ဘူးအဲ့တော့တကယ်လို့သူတို့ကဒီမိုကရေစီကိုဟုတ်ဖြစ်ရင်ဆိုလို့ရှိရင်ဒီဥစ္စာကိုဖယ်ချလိုက်ပြည်သူတို့လည်းဝင်ပြီးအယူခံပေါ့ဗျာဒါလိုပဲလုပ်ကြပြီးတော့အဲ့တော့တကယ်အခြေခံကပြည်သူလူထုပါဒီနိုင်ငံတော်နဲ့ပတ်သက်တဲ့နိုင်ငံရေးဥဆောင်မှုအခမ်းအနားမှာတက်မတော်ဥဆောင်ရမယ်ဘာညာဆိုတော့ဒါတော့မဟုတ်ဘူးလေဗျာပြည်သူလူထုကပဲဥဆောင်ရမှာပဲလေ
ကာကွယ်ဦးစီးချုပ်ကသူ့မိန့်ခွန်းမှာပြည်တော်စုနယ်မြေအတွင်းနေထိုင်နေတဲ့တိုင်းရင်းသားတိုင်းကိုတူညီတဲ့အခွင့်အရေးပေးထားပြီးဖြစ်ကြောင်း လက်နက်ကင်တိုင်းရင်းသားတွေအနေနဲ့နိုင်ငံရေးအမြင်ကွဲပြားမှုကိုလက်နက်ကင်နည်းနဲ့ဖိအားပေးရယူဖို့ကြိုးစားမှုတွေကနိုင်ငံတော်တည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးကိုထိခိုက်စေတာကြောင့်တက်မတော်အနေနဲ့လက်ခံမှာမဟုတ်ကြောင်းထည့်သွင်းပြောကြားသွားခဲ့ပါတယ်။လက်ရှိလှုံ့ဆော်နေတဲ့ပြစ်ခတ်တိုက်ခတ်မှုရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်း DDR ကိုမဖြစ်မနေထည့်သွင်းလှုံ့ဆော်ဖို့လိုတယ်လို့လည်းပြောကြားလိုက်ပါတယ်။ဒီလိုပြောဆိုလိုက်တာနဲ့ပတ်သက်ပြီးတနိုင်ငံလုံးပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD ကဥက္ကွန်ဥက္ကာကခုလိုပြောဆိုလိုက်ပါတယ
်ဘယ်လိုညှိနှိုင်းတော့မသိဘူးလေဒီတရားကသူအဆင့်အများကြီးဟောအဆင့်20လောက်ရှိတာဒါပေမဲ့ဒီပေါ်မှာသူကမူကြီးတင်လိုက်တဲ့ဟာကဘယ်လောက်ကိုသွားကျင်လဲတော့မသိဘူးလေအမတကြီးကိုယ်တိုင်လည်းဒီရှင်းမှာခင်ဗျားတို့လည်းလည်းပြောဖို့ဖြုတ်သိမ်းဖို့ဆိုတာမပြောသင့်သေးဘူးဆိုတော့ကျွန်တော်တို့မေကွန်ပြောလာရှိတာဟုတ်ဒါမနေ့ကစက်တင်ဘာလတော့အဲ့တို့လိုဆွေးနွေးလို့ပဲကျွန်တော်ကတက်သွားတာဟုတ်6လတော့ဒါဥပမာပြောတာပါလေဒီတစ်ခါတော့ဘယ်လိုဆွေးနွေးမှမသိဘဲနဲ့ကြိုပြောဖို့တော့ခက်တယ်လေ
တက်မတော်ကာဝေးရေးဦးစီးချုပ်ကလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံတော်တည်ငြိမ်ရေးကိုနှောက်ယှက်ပြီးရွေးကောက်ပွဲမှာလက်နက်ကင်ဖိအားပေးကချင်းချောက်မဲထည့်ခိုင်းတာတွေကိုလုံးဝအဖြစ်ခံမှာမဟုတ်ကြောင်းလည်းတတိပေးပြောဆိုလိုက်ပါတယ်ရှင်
မမေခါပြောပြပေးခဲ့တာဖြစ်ပါတယ်1945ခုနှစ်မတ်လ28ရက်နေ့မှာမြန်မာမြေကြီးတဲကနေဖက်စစ်ဂျပန်ကိုတော်လှန်ခဲ့တဲ့နေ့အဖြစ်လွတ်လပ်ရေးရပြီးအာဏာရလာတဲ့ဖဆပလာအစိုးရကနှစ်စဉ်မတ်လ28ရက်နေ့ကိုတော်လှန်ရေးနေ့အဖြစ်သတ်မှတ်ပြီးအစိုးရအဆက်ဆက်ကျင်းပခဲ့တာဟာဒီကနေ့နှစ်ပေါင်း80ပြည့်တဲ့နေ့ဖြစ်ပါတယ်တော်လှန်ရေးနေ့အဖြစ်အစိုးရအဆက်ဆက်ကျင်းပလာခဲ့ပြီးနောက်ပိုင်းစစ်အစိုးရအာဏာရလာချိန်မှာတော့တော်လှန်ရေးနေ့ကိုတက်မတော်နေ့အဖြစ်အမိပြောင်းလဲကျင်းပနေတာဖြစ်ပေမဲ့အတိုက်အခံပါတီကြီးကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်ဆက်ပြီးတော့ကျင်းပနေတဲ့အကြောင်းကိုလည်းနှားဆင်ကြရအောင်ပါရှင်ဒီကနေ့မှာပဲအဓိကအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းနှစ်80ပြည့်ဖက်စစ်တော်လှန်ရေးနေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီမှာကျင်းပခဲ့ပါတယ်။ဝါရီနိုင်ငံရေးသမားကြီးတွေနိုင်ငံတကာတန်တမာနေနဲ့ NLD အဖွဲ့ဝင်တွေတက်ရောက်ခဲ့ပြီးဖက်စစ်တော်လှန်ရေးကာလအတွေ့အကြုံတွေကိုဖလှယ်ခဲ့ကြပါတယ်။ဝါရီနိုင်ငံရေးသမားကြီးသခင်ချန်ထွန်းနဲ့လက်ရှိ NLD ရဲ့နှာရက်ကအရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးတို့ကတော်လှန်ရေးနေ့အထိမှဟောပြောခဲ့ကြပါတယ်။ဝါရီနိုင်ငံရေးသမားကြီးသခင်ချန်ထွန်းကတော်လှန်ရေးနေ့ဖြစ်ပေါ်လာပုံကိုအခုလိုပြန်ပြောင်းပြောပါတယ်
တော်လှန်ရေးနေ့ကတော့မှားတော့ဒီဖက်စစ်ဂျပန်ကြီးကတိုက်ပြီးအုပ်ချုပ်နေတော့ပါချာနာချာပစ္စည်းတွေတို့လုံနေတော့ဒါတိုက်ပြီးတိုင်းမှာတရုတ်ကိုဆင်းရဲဒုက္ခရောက်တယ်အဲ့ဒီချိန်မှာဘုကျော်ဆန်းကသူကဒီဟာတွေကိုသူကသိနေတော့သူကမကြည်နပ်ဘူးအဲဒါကြောင့်မို့သူကဒါရန်သူကိုတိုက်ဖို့သွားမယ်ဆိုပြီးတော့အကြီးကျယ်ခန္ဓာကြီးစီဝေးကြီးလုပ်ပြီးတော့အဲ့မှာခေါ်ပြောပြီးတော့တိုးတဲ့ထွက်သွားတာပေါ့လေအမှန်တော့ရန်ကုန်တက်ပြီးတော့အင်္ဂလိပ်အလားဂျပန်ကိုတိုက်ဖို့လားအလားအင်္ဂလိပ်အမေရိကန်ဂျပန်ကိုတိုက်ဖို့လားတို့မို့လဲရန်ကုန်တိုက်ဖို့ဆိုတော့အဲ့ဒီလိုဘူတိုဝါဒနဲ့ဟိုအတိပန်အမျိုးမျိုးကောက်ယူနိုင်တဲ့အမျိုးပြောပြီးတော့ဒါတော်လာနာမတော်ရတော့ကနေပြီးတော့လိုကဌာနချုပ်လုပ်ပြီးတော်လာခဲ့တာ
ဒီကနေ့ရန်ကုန်မြို့တော်ဝင်နှင်းစီစားတောက်ဆိုင်မှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နှစ်80ပြည့်ဖက်စစ်ဒေါ်လာရင်းနေအထိမ်းအမှတ်အခမ်းအနားမှာတဘာပတိအဖြစ်ဆောင်ရွက်သူ NLD ရဲ့နာယကကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးသူရဦးတင်ဦးကဖက်စစ်တို့ရဲ့အမှုအချက်တွေကိုဖျောက်ကြပါလို့လည်းသတိပေးပြောဆိုသွားပါတယ်။ဒီကနေ့ NLD ကထုတ်ပြန်တဲ့ကြေညာချက်မှာလည်းပါတီအနေနဲ့တရားဥပဒေစိုးမိုးရေးပြည်ရင်းငြိမ်းချမ်းရေးနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အင်အားစုအားလုံးနဲ့ပူးပေါင်းမှုနဲ့အောင်မြင်သည့်အထိဆက်ပြီးတော့ဆောင်ရွက်မယ်လို့ဖော်ပြခဲ့ပါတယ်။ပါတီဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့အချမ်းမရေးအခြေအနေအရပါတီကကျင်းပတဲ့ဖက်စစ်တော်လှန်ရေးနေ့အထိမ်းအမှတ်ပွဲကိုရောအစိုးရကကျင်းပတဲ့တက်မတော်နေ့စီရေးပြအခမ်းအနားကိုရောတက်ရောက်နိုင်ခဲ့ခြင်းမရှိပါဘူးရှင်။
မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတွေနောက်ပိုင်းအရတားတပိုင်းအစိုးရလက်ထက်မှာပထမဆုံးအကြိမ်ပြုလုပ်မဲ့ဒီ2015ခုနှစ်အထွေထွေရွေးကောက်ပွဲတွေကိုစောင့်ကြည့်ဖို့ပြည်တွင်းပြည်ပရွေးကောက်ပွဲလေ့လာရေးအဖွဲ့တွေကိုခွင့်ပြုလိုက်ပါတယ်။ဒီဖွဲ့တွေအနေနဲ့ရွေးကောက်ပွဲကိုတကယ်ပဲလွတ်လပ်စွာနဲ့စောင့်ကြည့်အကဲဖြတ်နိုင်မလား။သူတို့အတွက်ဘာတွေအခက်အခဲအတားအဆီးတွေကြုံရနိုင်မလဲ။စရတွေကိုဒီလာမယ့်စနေညပိုင်းတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမိတို့မေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းရှင်တွေကိုကြိုးပါတယ်။
မနေ့ပြန်စနေနေ့ည9:00ဓာတ်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့အရေးပါတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးခြင်းပါတယ်။ကိုကန့်ဒေသတွင်မှာမြန်မာတပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေတယ်လို့ကိုကန့်အရာရှိတဦးကပြောပါတယ်။ဒီကနေ့မနေ့ပိုင်းကတည်းကတိုက်ပွဲတွေ 4-5 ချိန်လောက်ဖြစ်နေတာပါ။ဒီတော့အတွင်းကချင်းပြည်နယ်ဘက်မှာလည်းဒီကနေ့အထိတိုက်ပွဲတွေပြန်ဖြစ်နေတာသတင်းတစ်ပတ်လောက်ရှိသွားပါပြီ။ဒီအကြောင်းအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်အောင်ကတင်ပြပေးမှာဖြစ်ပါရဲ့ရှင်
။မြန်မာတပ်ဖွဲ့တွေဘက်ကဒီကနေ့မနက်9:00လောက်ကစပြီးကိုကန်တက်စခန်းတွေကိုထိုးစစ်ဆင်နေတာပါ။တော်လန်ရင်းနေလို့လည်းသိကြတဲ့ဒီကနေ့မတ်လ28ရက်နေ့တက်မတော်နေ့မှာအခုလိုထိုးစစ်ဆင်နေတာဖြစ်ပါရဲ့။ကိုကန်လန်နေကိုင်းတပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြန့်လင်းကတိုက်ပွဲအခြေအနေကိုအခုလိုရှင်းပြပါရဲ့။
လက်နဲ့ကြီးနဲ့အရင်ပြစ်ပါတယ်ပြစ်ပြီးတော့ကြီးတက်တွေထိုးပါတယ်အဲ့လိုပဲအခု 4-5 ချိန်တော့ရှိပါပြီတော့ကြီးတက်နဲ့ထိုးပြီးတော့မရတော့တက်လို့မရတော့ပြန်ဆုပ်လက်နဲ့ကြီးနဲ့ပြန်ပြစ်အဲ့လိုပေါ့ဗျ
တုံးချမ်းနဲ့ခုတ်ထန်ဒေတာရင်းကဒီတိုက်ပွဲတွေကိုတက်မ66လက်အောက်ခံတက်တွေကတက်ခိုက်တာဖြစ်နေကြောင်းဦးထွန်းမြတ်လင်းကပြောပါတယ်အရင်ရပိုင်းတွေကတော့တိုက်ပွဲတွေခဏတာငြိမ်သက်သွားပေမဲ့မြန်မာတက်တွေဘက်ကစီးရေးပြင်ဆင်မှုတွေရှိခဲ့တာကြောင့်တိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လဲကိုကန်ဘက်ကခန့်မှန်းထားတာပါဒါအပြင်ကိုကန်လက်နက်ကိုင်အဖွဲ့ကိုတိုက်ခိုက်ချေမှုန်းသွားမယ်လို့ပြောဆိုမှုတွေထွက်ပေါ်ခဲ့တဲ့ပေါ်ဦးထွန်းမြတ်လင်းကအခုလိုပြောပါရယ်
။မဲအောင်လိုင်းကပြင်းထန်သွားပြီးတော့ဒီတန်ရတဲ့စစ်သားတွေကိုလူနာတော့မေးတဲ့အချိန်မှာသူပြောခဲ့တဲ့စကားရှိတယ်တဲ့ကျွန်တော်တော့အဲ့လိုကြားရတယ်။ဒီ March 27ဒီတမ်တော်နေ့ကျရင်သူကပြီးတော့မှလက်ဆောင်ကောင်းဟိုကပေါ့စကားပါးစရာရှိတယ်တဲ့သူကအဲ့ဒီတော့အဒီပေါ့ဒီတိုက်ပွဲတင်းအနေနဲ့သူကတော့အဲ့လိုပြောတယ်ဗျ။
အခုချိန်ထိတော့တိုက်ပွဲတွေပြီးဆုံးသွားပြီဆိုတဲ့သတင်းတွေမကြားရသေးတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေနိုင်သေးကြောင်းကိုလည်းဦးထွန်းမြတ်လင်းကပြောပါရယ်မြန်မာနိုင်ငံရဲ့တိုင်းရင်းသားအရေးပရိပခတွေဖြစ်ပွားနေတာဟာအခုဆိုရင်ရာစုနှစ်ဝက်ကျော်ကြာခဲ့ပြီဖြစ်ပြီးဒီပြဿနာတွေပြည်လည်ဖို့ဆိုရင်ယူသားမှုနဲ့ချင်းကပ်ဖို့လိုကြောင်းကိုလည်းဦးထွန်းမြတ်လင်းကအခုလိုထောက်ပြပြောဆိုပါရယ
်ဒီတိုင်းရင်းသားခဏတော့ပြောတဲ့ပရိပခတွေကတော့ကြာပါပြီရာစုနှစ်တော်တော်များများဖြစ်နေပါတယ်60ကျော်နေပါပြီတကယ်စိတ်ရင်းစိတ်ဓာတ်မစိတ်နာမှန်နဲ့ဖြည့်ချင်းပဲဆိုရင်တော့လွယ်ပါတယ်ဒီနိုင်ငံရေးပြဿနာတို့ဒီတိုင်းနာပြိပကပဲပြောပေါ့ဗျာဒါပေမဲ့ဒီလိုပဲဆက်သွားမယ်ဆိုရင်တော့မလွယ်ပါဘူးအဲ့မှာတစ်ဖက်လည်းညှိနှိုင်းနေတယ်တစ်ဖက်လည်းစစ်ရှင်ကြီးပြင်းထန်လာတယ်ဆိုရင်တော့စိတ်မလွယ်ပါဘူးခင်ဗျ
ဒီတော့တွင်ကချင်ပြည်နယ်ဘက်မှာလည်းမြန်မာတပ်ဖွဲ့တွေက KIA ကချင်လက်နက်ကင်တပ်တွေကိုထိုးစစ်ဆင်နေပြီးပြီးခဲ့တဲ့စနေနေ့ကစလို့ဒီကနေ့အထိနေ့စဉ်တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းညဉ့်ညဉ့်ရင်းဆွေးနွေးပွဲဆိုင်ရာ KIO အကျိုးလုပ်ငန်းညှိနှိုင်းရေးအဖွဲ့ပြောခွင့်ရဥတော်ခါကအခုလိုရှင်းပြပါဗျာ
အဲ့တော့တမရှိရှိလက်အောက်ခံတမကိုကိုလက်အောက်ခံစကခ27လက်အောက်ခံနေထိုးပါလေဘုံမောမိုးမောကိုင်ထိတ်မဝင်းစီနံခံသွားတဲ့အဲ့ဒီလမ်းပေါ်မှာတောင်ပေါ်နမ်မကြီးပေါ်အဲ့ဒီပတ်ဝန်းကျင်ပေါ်အိညာအထက်အောက်အဲ့ဒီဒေသတွေမှာဖြစ်တာတရားရေးသတ်ခါရပြောမယ်ဆိုလို့ရှင်အဲ့မှာတန်ရင်တန်ရင်29တန်ရင်36အဲ့ဒီဒေသတွေအစိုးရဘက်ကတော့ကျွန်တော်တို့မသိဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့မနေ့ကတော့တိုက်ပွဲမှာတယောက်ဥစ္စာပေါ်ခြေတော့မှာတန်ရန်ရပါတယ်
အကြသေးခင်ရပိုင်းတွေအတွင်းကပဲ KIO အထွေထွေတွင်းမှုဒေါက်တာလာဂျာ KIA စီဦးစီးချုပ်ဗိုလ်ချုပ်ကွန်မော်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြမအစိုးရသမ္မတဦးသိန်းစိန်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တရားစီနေပြည်တော်မှာငင်းငင်းရေးကိစ္စတွေ့ဆုံအပြီးတိုက်ပွဲတွေပြန်ဖြစ်လာတဲ့ပေါ်ဒါဟာတင့်မောင်ခိုတွေကိုတားဆီးရင်းနဲ့အခုလိုတိုက်ပွဲတွေဖြစ်တာလို့အစိုးရဘက်ကပြောပေမဲ့ KIA ဘက်ကတော့ဒါဟာ KIA စကန်တွေကိုရည်ရွယ်ပြီးတိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုပါရခင်ဗျာ
ကိုအောင်အောင်တိုင်းရင်းဒေသစည်ရေးအခြေအနေတွေကိုကိုအောင်အောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ဒီကနေ့မှာတက်ကြွလှုပ်ရှားသူတချို့ကိုအာဏာပိုင်တို့ဘာကြောင့်ထပ်ပြီးတော့ဖမ်းဆီးရလဲဆိုတာကိုပြောပြပေးမှာပါ။ ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုရင်ဆန္ဒပြရာကဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေးဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာမှာတာဝန်ရှိသူတွေကိုအရေးယူဖို့စတဲ့တောင်းဆိုချက်တွေနဲ့ဒီကနေ့တောင်းဆိုဆန္ဒပြကြရမှာလူတချို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။ရန်ကုန်မန္တလေးပဲခူးအေရဝတီတနန်သာရီမကွေးစတဲ့နေရာအနှံ့မှာတက်ကြွလှုပ်ရှားသူတွေဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြတဲ့အကြောင်းစုံကိုတော့ VOA သတင်းထောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မြို့ကဆန္ဒပြပွဲနှစ်ခုကိုတော့ဖမ်းဝရမ်းထုတ်ခံထားရတဲ့ចောင်းသားခေါင်းဆောင်တွေဖြစ်တဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘဂတာဥက္ကဋ္ဌကိုကျော်ကိုကိုနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်ကိုအနန္ဒဆရာအောင်တို့ဦးဆောင်လှုပ်ရှားခဲ့ကြတာပါ။ပဲခူးတိုင်းလေဗရန်မြို့မှာဒီလအစောပိုင်းကငင်းညံ့စွာဆန္ဒပြနေသူတွေကိုလုံခြုံရေးအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့ပြီးဖမ်းဆီးခံခဲ့ရတဲ့လူပေါင်း100ကျော်တဲ့ကကျန်နေသေးတဲ့လူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီပညာရေးစနစ်အတွက်ကြိုးပမ်းမှုတွေဆုံးခဲ့မရောက်သေးတဲ့အကြောင်းចောင်းသားကောင်းဆောင်ကိုကျော်ကိုကိုကဆန္ဒပြပွဲအတွင်းမိကုန်းထဲမှာပြောကြားသွားပါတယ
်ကျွန်တော်တို့နိုင်ငံဒီမိုကရေစီခီလာအပြည့်ဆုံးနေပါဘူးဖက်စတစ်ကိုတော်လှန်မဲ့ခီလာအပြည့်ဆုံးနေပါဘူးပညာရေးလုံခြုံမှုကမပြည့်ဆုံးနေပါဘူးအစစအရာရာမပြည့်ဆုံးနေပါဘူးလက်ခုလက်မှာပဲဖြစ်ပါသေးတယ်ဒါကိုចောင်းသားပြည်သူတွေတတိယကြဖို့အမှန်ရကြဖို့လက်ပလောင်းပြေလက်ပလောင်းပြေလက်သတိပြနေပါလေ
ဒီဆန္ဒပြပွဲမစခဲ့ကတည်းကအာဏာပိုင်တွေကအင်အားအလုံးအရင်းနဲ့စောင့်ကြည့်မှုတွေရှိနေပြီးကျောင်းသားတွေဘက်ကဆန္ဒပြပြီးလူစုခွဲလိုက်ချိန်မှာတော့ဖမ်းဝရမ်းထုတ်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုအနန္ဒဆရာအောင်ပါဝင်ကျောင်းသား၃ဦးဖမ်းဆီးခံထားရတယ်ဆိုပြီးဘဂတများအဖွဲ့ချုပ်လုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်ကဆိုပါတယ်
ကျွန်တော်နောက်ဆုံးသိတာကတော့ကိုအနန္ဒဆရာအောင်ဖမ်းဆီးခံထားရတယ်အခုနနာစင်းအောင်နဲ့နောက်ထပ်ဟိုနှစ်ဦးပေါ့နော်ကိုရှိန်ရတာဆုံးတယ်ကိုအောင်ထက်အောင်ကအောင်လေးပေါ့နော်အဲ့လိုမျိုးအမိစံလေးတို့ကျွန်တော်ကြားရတယ်ဒါပေမဲ့အဲ့တော့ကျွန်တော်ကဟိုသုံးယောက်လုံးအတူတူပူပါတင်းင်းချက်လက်မကြဘူးဒါပေမဲ့ကိုနနာစင်းအောင်ကတော့ဖေးရတယ်ဆိုတော့ကျွန်တော်အတူတူနိုင်ပါတယ်ဟိုဒါကြောင့်မှသုံးဦးပေါ့နော်ဖမ်းမိတင်းင်းကြရတယ်မြင်းကြံမှာ၅ဦးဖမ်းမိတင်းင်းကြရတယ်
အလားတူမန္တလေးမြို့မှာလည်းဆန္ဒပြမှုတွေကိုအာဏာပိုင်တွေကတားဆီးဖို့ကြိုးစားခဲ့ကြသလိုပဲခူးတိုင်းတောင်ငူမြို့မှာလည်းအတားအဆီးတွေကြုံခဲ့ရပါတယ်။ AR တိုင်းဟင်္သာရမြို့မှာလည်းចောင်းသားတွေပြန်လွှတ်ပေးရင်းနဲ့အကြမ်းဖက်မှုတွေကိုတာဝန်ယူဖြေရှင်းပေးဖို့အတွက်တောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြသလိုမြောင်းမြမြို့မှာလည်းအလားတူဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။မကွေးမြို့မုံရွာမြို့တဝဲမြို့တွေမှာလည်းအလားတူဆန္ဒပြခဲ့ကြပါဗျ။မန္တလေးတိုင်းမြင်းညံမြို့မှာတော့ဆန္ဒပြပွဲအတွက်တက္ကသိုလ်နှစ်ခုကကျောင်းသား50ခန့်စုဝေးပြီးစထွက်လာချိန်မှာပဲမြင်းညံဒီဂရီကောလိပ်ကသင်္ချာဒုတိယနှစ်ကျောင်းသားကိုညံမြင့်သားပါဝင်9ဦးကိုအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးသွားတဲ့အကြောင်းမြင်းညံဘဂတများအဖွဲ့ချုပ်ကကိုခိုင်မြဲဆန်ကပြောပါဗျ။အကြောင
်း50ကျောင်းလည်းစထွက်တယ်။အဲဒီစထွက်တဲ့မြို့ဒီလိုကနေတိုင်းရဲ့အချိန်မှာပဲကျွန်တော်တို့ဇလန်လေးပိုင်းထောင်းပြီးကြာကျွန်တော်တို့အဲဒီစီးရက်ကနေခြေဇလန်နှစ်လမ်းလောက်သွားမယ်ပြီးမယ်လုံတုံဒေါ်ရင်းမောင်းနဲ့ရောက်လာတယ်ဖွေအုပ်ကဝန်တာအဓိကကခရိုင်ရဲမှုပါပဲဖွေအုပ်ပါတယ်ကျွန်တော်တို့ဒီဖြစ်စခန်းမှုတွေပါလေပါသေးတယ်အဲဒါကျွန်တော်တို့ဆက်ထွက်မယ်ကျွန်တော်တို့လောကအရင်မပြေးနိုင်ဘူးဒီလိုဖြုတ်မှလည်းမဖြစ်ဘူးလည်းဘာလဲဒေါ်ရင်းမောင်းနဲ့လာပြောအဲဒါကျွန်တော်နံပါတ်တုတ်တွေလည်းပါတယ်ဒါပေမဲ့နံပါတ်တုတ်တော့ထုတ်တော့ထုတ်တယ်မရိုက်နိုင်ဘူးလက်ပြေးနေတော့ဝိုင်းသူကားရောက်ပါတယ်
ပြီးခဲ့တဲ့မလ10ရက်နေ့ကလက်ပရန်မြို့မှာဖမ်းဆီးထိမ့်သိမ်းခံရတဲ့ကျောင်းသားတွေဝင်းရံအင်အားစုတွေတဲက69ဦးကိုတော့အာမခံမပေးဘဲပုံမှန်5ခုနဲ့တရားစွဲဆိုထားသလို12ဦးကိုတော့ပုံမှန်3ခုနဲ့တရားစွဲဆိုထားပြီးအာမခံနဲ့ပြန်လွှတ်ပေးထားပါတယ်ပြန်ကြားရေးဝန်ကြီးဌာနကတော့ဖမ်းဆီးခဲ့တဲ့လူပေါင်း128ယောက်အနက်သတင်းထောက်2ဦးပါဝင်လူ90ကိုပြန်လွှတ်ပေးလိုက်ပြီးဖြစ်ကြောင်းဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်မလ25ရက်နေ့တုန်းကတော့လက်ပရန်တရားရုံးမှာကျောင်းသားနဲ့အရက်သား69ဦးကိုပုံမှန်5ခုနဲ့တရားစွဲဆိုလိုက်သလိုဒီကနေ့ဆန္ဒပြမှုမှာပါဝင်တဲ့ကျောင်းသားကောင်းဆောင်ကိုကျော်ကိုကိုနဲ့ကိုအနန္ဒဆရာအောင်ပါဝင်4ဦးကိုလည်းဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းချီဆိုင် VOE သတင်းထောက်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။ဒီညအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။
VOA မြန်မာပိုင်းအတံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။